သမားဆံကခင်ဗျာအခုမြန်မာနိုင်ငံမှာအောက်ဂုလကြာရင်21ရာစုပင်လယ်များကန်ဆိုတာကျင်းပမယ်လို့စီစဉ်နေရပါတယ်ဆိုတော့21ရာစုပင်လယ်လို့ဆိုတဲ့နေရာမှာလူတွေဟာ20ရာစုသို့မဟုတ် 1948 ခုနှစ်ကဗိုလ်ချုပ်အောင်ဆန်းကြည်မှုခေါ်ယူခဲ့တဲ့ပင်လယ်နီလာခံကိုတန်ထားပြီးတော့ကျင်းပမယ်သဘောဖြစ်ပါတယ်ဒါကြောင့်ကျွန်တော်ဟာအဲ့ဒီဗိုလ်ချုပ်အောင်ဆန်းကျင်းပခဲ့တဲ့1948ပင်လယ်နီလာခံရဲ့ဇစ်မြစ်ကိုနည်းနည်းဆန်းစစ်ကြည့်ကြပါလေအဲ့ဒီပင်လယ်သဘောတူညီချက်ဆိုတာဟာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြည်နာပြည်လည်ရေးအတွက်အကောင်းဆုံးစံနမူနာထားလို့တဲ့စာချုပ်လို့ဆိုနိုင်ပါသားခင်ဗျာ
I don't think so I think it was important because it gave the British the
ကျွန်တော်မထင်ပါဘူးအဲ့ဒီသဘောတူညီချက်ဟာဗြိတိသျှတွေကမြန်မာနိုင်ငံကိုတစ်စီးတစ်လုံးနဲ့လွတ်လပ်ရေးပေးဖို့အတွက်ဖန်တီးပေးလိုက်တဲ့အတွက်အရေးကြီးပါတယ်အဲ့ဒီမတိုင်ခင်ကဆိုရင်ကရင်တွေကလွတ်လပ်ရေးကိုလိုချင်နေကြတာပါဒါပေမဲ့ကရင်တွေဟာပင်လုံကြီးလာကမှလိလာသူအဖြစ်ပဲတယောက်ခဲ့တာ
ပါမွန်နဲ့ရခိုင်တို့လည်းလူမျိုးရေးကိုယ်စားလှယ်ရဲ့အဲ့မှာတိကျမပါဝင်ခဲ့ဘူးပေါ့ခင်ဗျာ
Yes that's right there are many who weren't represented so therefore it's not an ideal it wasn't an ideal solution although General Aung San did say at that meeting I believe
ကိုယ်စားလှယ်မပါဝင်တာအများကြီးပါအဲ့ဒါကြောင့်ဒီညီလာကဟာအကောင်းဆုံးအဖြစ်တည်းမဟုတ်ခဲ့ပါဘူးဒါပေမဲ့ကျွန်တော်ယုံကြည်တာကဗိုလ်ချုပ်အောင်ဆန်းအနေနဲ့ Federal အစိုးရတည်းလိုအပ်တယ်လို့ပြောခဲ့ပါလေဘလူးဖက်ဒရယ်ဆိုတာကတော့မရှင်းလင်းခဲ့ပါဘူးအခုတည်းထိလဲအားလုံးကျေနပ်လက်ခံနိုင်မဲ့ဘလူးဖက်ဒရယ်ဖြစ်မယ်ဆိုတာဘယ်သူမှလည်းအတိအပယ်မဖွင့်ကြသေးပါဘူ
းနောက်တစ်ခုကအဲ့ဒီလုံကတယောက်ခဲတိုင်းရင်းသားတချို့နဲ့ပတ်သက်ပြီးတော့ပြောကြပါတယ်သူတို့ဟာဗမာစကားလဲမကြွန်ဘူးသူတို့ပြောတဲ့စကားလဲပင်လုံးညီလာခံမှာမပေါက်မြောက်ဘူးနိုင်ငံရေးနှိုးကြမှုလဲမရှိသေးဘူးဒါကြောင့်သူတို့ဟာသူများပြောတာကိုလွယ်လင့်တကူခေါင်းကြီးခဲ့ရတယ်လို့ဆိုကြတဲ့ကိစ္စဖြစ်ပါတယ
် yes they were not educated enough there weren't enough educated people who knew the
ဟုတ်ပါတယ်သူတို့ကတိတ်ပြီးတော့ပညာမတတ်ကြသေးပါဘူးဖက်ဒရယ်ဆက်ဆံရေးဆိုတာဘလို့တိမ်မွေးရှုပ်ထွေးတယ်ဆိုတာကိုနားလည်တဲ့ပညာတတ်တွေမရှိကြသေးပါဘူးဖက်ဒရယ်ဆက်ဆံရေးဆိုတာနိုင်ငံရေးအာဏာအတိုင်းအတာတစ်ခုထိလွှဲပြောင်းပေးတာနဲ့အတိုင်းအတာတစ်ခုထိစီးပွားရေးအခွင့်အာဏာလွှဲတာတို့ပါဝင်ပါတယ
်အဲ့ဒီကတော့စီးပွားရေးအခွင့်အာဏာကိစ္စမဆွေးနွေးကြကြဘူးထင်ပါတယ်
That's right. Because that was not the problem. The problem was should Britain give independence to Burma as
a မမလေးဘာကြောင့်လဲဆိုတော့အဲ့ဒါကပြဿနာမဟုတ်ပါဘူးပြဿနာကဗြိတိသျှတွေဟာမြန်မာအများစုရှိတဲ့ဒေသတွေကိုပဲလွတ်လပ်ရေးပေးပြီးတော့ကျန်တဲ့ဒေသတွေကိုတီးခြားခွဲထုတ်မယ်ဆိုတဲ့ကိစ္စပါလူနည်းစုဒေသချို့ကိုတီးခြားအုပ်ချုပ်နေခဲ့တာ
ပါဘူးကြောင့်ဆန်းလူကြောင့်ခံရပြီးရနောက်သူ့ရဲ့မူလရည်မှန်းချက်လည်းပဲသွေးဖီသွားခဲ့တာပဲခင်ဗျာဆိုတော့အခုအခါမှာမိုက်ဂျာယန်မှာတိုင်းရင်းသားတွေကညီလာခံကျင်းပနေပါတယ်အဲ့ညီလာခံမှာဘာပြောလဲဆိုတော့ပင်လုံဆိုတာကိုအထိပ်ပဲဖွင့်ဆိုမယ်ဆိုတဲ့အချက်တစ်ခုလည်းပါဝင်နေခင်ဗျာ
Well and every important event like that that was a very important event in Burmese history and so there'll be a lot of myths and built up around the original Pinlong Conference
ပင်လုံညီလာခံဟာမြမတမိုင်းမှာတိတ်ပြီးတော့အရေးကြီးတဲ့ဖြစ်ပါဒီဖြစ်ရမျိုးနဲ့ပတ်သက်ပြီးတော့စစ်ကူးရင်ပြောကြားမှုတွေလိုရာဆွဲပြီးတော့ပြောတာတွေအများကြီးရှိပါတယ်ဒါပေမဲ့ဒုတိယပင်လုံညီလာခံကျင်းပပြီးကောင်းမွန်တဲ့အဖြစ်တည်းရရှိဖို့ကိစ္စဟာကောင်းမွန်တဲ့ကိစ္စဖြစ်ပါတယ်လူများစုလူနည်းစုဆက်ဆံရေးပြဿနာကအမြဲတမ်းကြောက်စရာကောင်းတဲ့ပြဿနာပါလွတ်လပ်ရေးမရခင်ကလေးကရှိတဲ့ကိစ္စလို့ပြောရမှာပါတိတ်ပြီးတော့အရေးကြီးပါတယ်ဥနုရဲ့အရတာအဆိုးရလည်းလုံးဝမဖြစ်ရှင်းနိုင်ခဲ့ပါဘူးစစ်တပ်ကအခြေအနေပိုဆိုးအောင်လုပ်ခဲ့ပါတယ်ဦးသိန်းစိန်ကျိုးရကဖြစ်ရှင်းမှုစတင်ပြီးတော့လုပ်ခဲ့ပါတယ်လက်ရှိအဆိုးရအနေနဲ့ပြဿနာကိုအပြုသဘောဆောင်တဲ့ရလဒ်စုံတစ်ခုရအောင်ကြိုးပမ်းနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့မတိနိုင်သေးပါဘူး
ဟုတ်ကဲ့အခုဗဟိုအစိုးရရဲ့အကြောင်းဆက်မပြောခင်မှာတိုင်းရင်းသားအင်အားစုရဲ့ဘက်ကရောသူတို့အချင်းချင်းစီးလုံးညံမှုရှိရပါရဲ့လားဆိုတာကိုကြည့်ကြရအောင်ပါကျွန်တော်တွေးမိတဲ့ကတော့တိုင်းရင်းသားဘေးဘက်ကလည်းပဲအကြီးအကဲစီးလုံးညံမှုမရှိကြဘူးလို့ဆိုတာပါခင်ဗျာ
I think it is every time the minorities have tried to get together in the past they have succeeded some of them have succeeded for short periods and then it all falls apart
အဲ့ဒီလိုပဲထင်ပါတယ်အရင်တော့ကလည်းတိုင်းရင်းသားလူနည်းစုတွေစုယုံကြတိုင်းခဏတစ်ချို့အောင်မြင်ပြီးတော့ကြာရှုံးသွားတာကြီးပါပဲ။ဘာကြောင့်လဲဆိုတော့နေမည်တစ်ခုဟာလူမျိုးစုတစ်ခုတည်းတီးကြနေတာမဟုတ်ပဲအကုန်ရောနှောပြီးတော့နေကြတာပါ။ပထဝီအနေထားအရကောရောနှောနေကြတာပါ။ဒါကိုမကြည့်ပဲအင်အားစုတချို့ကဆိုရင်ဖြစ်နေတာတဲ့အခွင့်အရေးကိုပိုးပြီးတော့တောင်းနေကြပါလေ။ဒါနဲ့အချင်းချင်းပြဿနာတွေတက်နေကြတာပါပဲ။ဥပမာပြောရရင်ဝရရဲ့ကိစ္စပါ။သူတို့ကတီးကြပြီနဲ့လိုချင်နေရပါလေ
။ဒီဝါကိစ္စမှာနောက်ွယ်ကတရုတ်စီနေတယ်လို့မထင်ဘူးလားခင်ဗျာ။
I don't know whether China is behind it, but I do think that the Wa state has been integrated economically and to a degree culturally with South China, with Yunnan province.
နောက်ခွေမှာတရုတ်ပါနေတယ်ဆိုတာတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်အသေးစားယူဆထားတာကတော့ဝပီနေဟာစီးပွားရေးအရာနဲ့အတိုင်းအတာတစ်ခုထိယဉ်ကျေးမှုရတရုတ်နိုင်ငံတောင်ပိုင်းယူနန်နဲ့ပေါင်းစည်းနေမိပြီဆိုတာလည်းဖြစ်ပါတယ်။မူလတန်းအကြောင်းတွေမှာတရုတ်စာတင်တဲ့အခြေခံအဆောက်အဦတွေအားလုံးတရုတ်ကတည်ဆောက်တယ်။စီးပွားရေးရာလည်းယူနန်နဲ့တောင်ပိုင်းကိုအခြေခံထားတယ်။ဒါဟာမြန်မာနိုင်ငံအတွက်ပြဿနာပါ။ဒီကိစ္စမှာတရုတ်နဲ့ဘယ်လိုဆက်ဆံရမလဲ၊ဘွားကိုဘယ်လိုကန်တွေရမလဲ၊ရှမ်းနယ်ကိုဘယ်လိုလုပ်ရမလဲ
။ဟုတ်ကဲ့။အဲ့ဝါအပြင်တခြားတိုင်းရင်းသားတွေရဲ့တောင်းဆိုချက်ဖြစ်တဲ့ Federal ပြည်ထောင်စုကိုလက်ခံဖို့ဗမာလူမျိုးစုပါဝင်တဲ့ဗဟိုအစိုးရကတော့ဘလောက်ထိအဆင်သင့်ဖြစ်နေပြီလို့ဆိုတဲ့ဆိုတာကျွန်တော်ကြည့်အောင်ပါခင်ဗျာ။ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်တိုင်းရင်းသားတွေနဲ့မကြခင်ကတွေ့တော့တောင်းကျင်တာတောင်းကြကိုယ်ကဘာပြန်ပင်းနိုင်လဲဆိုတော့လေကြည်ကတောင်းတော့လည်းပဲပင်းနိုင်မှာမဟုတ်ဘူးလို့ဆိုခဲ့ပါရဲ့ဒါတွေကိုကြည့်မယ်ဆိုရင်ဘ ਹੁ ဆွဲရဲ့အစင်းသင်းဖြစ်မှုကဘယ်လိုရှိမယ်လို့ထင်ပါလဲခင
် The question is each of the minorities groups has different versions of what they want someone
ပြဿနာကတိုင်းနာလူမျိုးစုတွေကသူတို့လိုချင်တာနဲ့သူတို့တကွဲတပြားစီဖြစ်နေတာပါတချို့ကအကန့်အသတ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်စီးပွားရေးချုပ်ကန်ခွင့်ကိုလိုချင်နေကြတာပါတချို့ကလည်းဒီအခွင့်အရေးတွေကိုတိတ်ကျကျပြက်ပြက်လိုချင်ကြပါတယ်တခါလက်နက်ကန်အင်အားစုတွေကလည်းဘယ်လိုလုပ်ရမလဲဘ ਹੁ အစိုးရနဲ့ဘယ်လိုအဝင်ခွင့်ကြဖြစ်အောင်လုပ်မလဲအဲ့ဒါတွေဟာတိတ်ပြီးတော့ရှုပ်ထွေးတဲ့ကိစ္စတွေပါပြီးတော့ Federal Senate ကိုဘယ်လိုပုံစံနဲ့ဘယ်သူမှအတိအကျမပြောကြသေးပါဘူး NLD ဟာ1990ရွေးကောက်ပွဲမတိုင်ခင် Federal ပုံစံလိုလားတယ်လို့ကြေညာခဲ့ပေမဲ့အတိအကျဘလို့ပုံစံမျိုးဆိုတာမပြောခဲ့ပါဘူးတိုင်းရင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်အလွန်ကျုံပေးပါဘူးလေစစ်တပ်ဘက်ကအထူးစိုးရိမ်နေတယ်လို့ထင်ပါတယ်စစ်တပ်ကပြည်တော်စုမပြိုကွဲရေးကိုနှစ်ပေါင်းများစွာပြောလာခဲ့တာပါတိုင်းရင်းသားတချို့ကအခုမပြောတော့ပေမဲ့အရင်ကလွတ်လပ်ရေးယူဖို့အတွက်ပြောနေကြတာပါစစ်တပ်ကအခုထိအဲ့ဒါကိုကြောက်ရွံ့နေတုန်းပါပဲ
နောက်ကျွန်တော်ဒီမှာတစ်ခုမေးရဒေါ်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားအင်အားစုတွေဆက်ဆံရေးဖြစ်ပါတယ်ဒီရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်တို့အနိုင်မရခင်ကာလတုန်းကတော့တိုင်းရင်းသားနဲ့ဆက်ဆံရေးအတော်ကောင်းခဲ့တယ်ထင်ပါတယ်အခုနောက်ပိုင်းမှာတိုင်းရင်းသားနဲ့ဒေါအောင်ဆန်းစုကြည်ဆက်ဆံရေးနည်းနည်းအဖူးတည်းရှိရလို့ထင်ပါတယ်ဘယ်လိုသဘောပါလဲခင်ဗျာ
Because before when you're in opposition you have no responsibility and when you're in power you have responsibility and well let's face it
အဲ့ဒါကဘာကြောင့်လဲဆိုတော့အတိုက်ခံဘဝဆိုတာတာဝန်ယူစရာမလိုပါဘူးအာဏာရလာတဲ့အခါမှာတာဝန်ယူလာပါတယ်နောက်ပြီးတော့ဒေတာတွေအားလုံးရဲ့အုပ်ချုပ်ရေးဟာပြည်ထရေးဝန်ကြီးဌာနရဲ့လက်အောက်မှာပါစစ်ရာလူရှိစေဗိုလ်ချုပ်ကြီးတွေရဲ့လက်အောက်မှာပဲရှိပါတယ်ဒါဟာဒေါ်အောင်ဆန်းစုကြည်အတွက်ပြဿနာဖြစ်နေပါတယ
်အခုစစ်တပ်ရဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဘော်သဘောထားကိုမေ့ကျင်ပါတယ်ပြည်ထောင်စုတည်တံ့ခိုင်မြဲရေးကိုစိတ်ချရပြီးဆိုတဲ့တနေ့မှာစစ်တပ်ဟာတန်လျာကိုပြန်သွားလိမ့်မယ်လို့ဆရာကြီးမကြခဏပြောလို့ရှိပါတယ်တိုင်းရင်းသားအင်အားစုအားလုံးလက်နဲ့စွန့်ပြီးမှစိတ်ချရမယ်လို့စစ်တပ်ကယူဆနေတာပါတိုင်းမဲတွေကတော့နိုင်ငံရေးရသဘောတူညီမှုရှိပြီးအကောင့်ထဲပေါ်နိုင်မှလက်နဲ့စွန့်မယ်လို့ပြောကြပါတယ်။ဆိုတော့ဒီနှစ်ခုကြာမှာပြည်လည်မှုရရှိဖို့ imminent ခက်ခဲမနေဘူးလားခင်ဗျာ
။ဟုတ်ကဲ့ I agree it's very very difficult. It's a question when you say surrender their arms. Somehow they have to be brought in to
အဲ့ဒါကိုကျွန်တော်သဘောတူပါတယ်။ဒါပေမဲ့တိတ်ပြီးတော့ခက်ခဲပါတယ်။ခင်ဗျားကသူတို့လက်နဲ့ချမယ် surrender လို့သုံးတယ်။တကယ်တော့သူတို့ကဘ ਹੁ အစိုးရအတွက်ချင်းချမှုဖြစ်တယ်လို့အထင်မခံရဖို့လိုအပ်ပါတယ်။ဦးသိန်းစိန်မတိုင်ခင်အစိုးရကသူတို့ကိုနေကြားဆောင်တပ်ဖွဲ့ဖြစ်အောင်ပြောင်းလဲဖို့လုပ်ခဲ့ပါတယ်။ဒါဟာတိုင်းရင်းသားလက်နက်ကန်တွေကိုအင်အားသုံးပြီးဘာမှမလုပ်နိုင်အောင်စီစဉ်တာပါ။ဒီစီစဉ်ကိုအထင်ကြီးကတိုင်းရင်းသားအင်အားစုတွေကလက်မခံကြပါဘူး။တခြားတနည်းနဲ့ဒါတွေကိုဖြေရှင်းရပါလိမ့်မယ်။ဒီလက်နက်ကန်အဖွဲ့တွေကိုနာမည်တမျိုးမျိုးတက်မလား။တက်မလို့ဟာနိုင်ငံတော်ရဲ့တခုတည်းသောစစ်တပ်ဖြစ်တယ်ဆိုတာဖြစ်စေရမယ်။တန်းတာအင်အားစုတွေကိုလည်းလုတ်ပိုင်ခွင့်အာဏာတချို့တဝက်ရှိစီရမယ်ဆိုတာမျိုးပါအမေရိကန်ပြည်အောင်စုမှလည်းကြည့်လိုက်ပါရဲတပ်ဖွဲ့ဆိုတာဒေတာအလိုက်အခြေခံပြီးတော့ဖွဲ့စည်းထားတာပါဘာကြောင့်လဲဆိုတော့ရဲတပ်ဖွဲ့ဒီသားလျင်လူထုနဲ့ဓာတ်ရိုက်ထိတွေ့ရတာပါလူထုကိုလုံခြုံအောင်သူတို့ပဲလုပ်ရတာပ
ါဟုတ်ကဲ့ခင်ဗျာဒါကတော့ဆွေးနွေးညှိနှိုင်းပြီးနောက်ဆုံးပေါ်ထွက်လာရမယ့်ရလအခြေအနေပေါ့ခင်ဗျာအခုဆွေးနွေးညှိနှိုင်းလို့များဖြစ်နေတာကစစ်တပ်ကသူတို့စီမှာတက်ဆွဲနေတယ်ထိုးစစ်ကိုလည်းပဲစစ်တပ်ကလည်းဆင်နွှဲနေတယ်လို့တိုင်းရင်းသားတွေကဆိုကြပါခင်ဗျာ
Well the question is then also how much does the central government control local military units but I have no idea
သူကပြဿနာကဒေတာအနှံတက်ဆွဲနေတဲ့စစ်တပ်ဘို့အစိုးရကဘလောက်အာဏာရှိတယ်လဲဆိုတာဖြစ်ပါတယ် data set time တွေကသူတို့ရဲ့လုံခြုံရေးအတွက်လိုအပ်တဲ့ထင်ရင်တိုက်ပိုင်ခွင့်ရှိသလားဒီနေရာတွေကိုကျွန်တော်လည်းမရောက်ဘူးပါဘူးသူတို့နဲ့လည်းစကားမပြောဘူးပါဘူးဒါပေမဲ့စစ်တပ်အနေနဲ့တိုင်းရင်းသားတပ်အနေနဲ့ပြဿနာဟာညီညာရေးဖြစ်စင်မှာအဓိကကျတယ်ဆိုတာကတော့သိကြပါတယ်နောက်အဓိကကျတဲ့အချက်တရကတော့ဖွဲ့စည်းပုံပြုပြင်တာပဲဖြစ်ဖြစ်လက်ရှိစနစ်အောက်မှာပဲဖြစ်ဖြစ်လူမျိုးစုပြည်နယ်တွေကိုအခွန်ကောက်ခံခွင့်နဲ့ကိုယ်ပိုင်ရွေးကောက်တင်မြှောက်တဲ့ပြည်နယ်အာဏာပိုင်တွေထားရှိဝင်ဆရာတွေရရှိဖို့ဖြစ်ပါတယ်ပြီးတော့စီးပွားရေးကိစ္စတွေကိုလည်းထည့်သွင်းပြီးတော့စဉ်းစားရမှာပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အကုန်လုံးလွှမ်းခြုံကြည့်ရင်အခုမြန်မာနိုင်ငံအခြေအနေဟာအရင်အခြေအနေထက်တိုင်းရင်းသားပြဿနာပြည်လည်ဖို့ဘလောက်နှိစက်လာပြလဲဆိုတာပဲဖြစ်ပါတယ်ခင်ဗျာ
It is moving in that direction It is a slow very frustrating process
အဲ့ဒီဘက်ကိုဥတီပြီးတော့ရွေးချယ်နေပါပြီ။နေ့နေ့ခွေ့ခွေ့နဲ့စိတ်မရှိခြင်းစရာဖြစ်စင်မှာမတူကွဲပြားတဲ့အဖွဲ့တွေအများကြီးမတူညီတဲ့မျှော်မှန်းချက်အသေးသေးနဲ့သူတို့ရဲ့တမန်ကိုအတိပယ်ဖွင့်ပြီးတော့စိတ်ကူးရင်ထင်မြင်ချက်အမျိုးမျိုးနဲ့မျှော်မှန်းချက်တွေထားနေကြတဲ့အတွက်စိတ်ဆက်ညှိနှိုင်းနေရတာခက်ပါတယ်။ချက်ချင်းအဆင်ပြေနိုင်မှုတော့ကျွန်တော်မမြင်သေးပါဘူး။ဒါပေမဲ့အဆင်ပြေမယ်လို့တော့မျှော်လင့်ရပါတယ်။တိုင်းရင်းသားပြည်ထောင်စုဟာလွတ်လပ်ရေးရကြတဲ့အခက်အခဲဆုံးပြဿနာဖြစ်ပါတယ်။